EU ဥရောပသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအမြင့်ဆုံးဆုဖြစ်တဲ့ Sakharov ဆုကိုပါကစ္စတန်ကျောင်းသူလေးမာလာလာယူဆပ်ဆိုင်ကိုချီးမြှင့်လိုက်ပြီးဖြစ်ပါတယ်။အမျိုးသမီးပညာရေးအဆင့်တန်းမြန်မာလောင်ဂျိုးပန်းမှုတွေကြောင့်မာလာလာဟာတာလီဘန်တွေရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကိုခံနေရပါတယ်။ဆုငွေဖြစ်တဲ့ American Dollar 6000ခွဲသတ်မှတ်ထားတဲ့လွတ်လပ်တဲ့တွေးခေါ်မှုပိုင်ရှင် Sakharov ဆုကိုကြာသပတေးနေ့မှာဥရောပသမဂ္ဂလွှတ်တော်အမတ်တွေက Brussels မှာကြေညာလိုက်တာပါ။2009ခုနှစ်ခရဲကအမျိုးသမီးရေပညာသင်ကြားရေးကိုအဲ့ဒီအချိန်ကအုပ်ချုပ်နေတဲ့တာလီဘန်တွေတားမြစ်ထားတဲ့ကြားကပဲပါကစ္စတန်နိုင်ငံဆွတ်တောင်ကြားဒေသမှာအမျိုးသမီးရေပညာသင်ကြားရေးလွတ်လပ်မှုရရှိရေးနဲ့ကိုယ်ပိုင်တွေးခေါ်တဲ့လုပ်ပိုင်ခွင့်ရရှိရေးတွေအတွက်အသက်17နှစ်အရွယ်ပဲရှိသေးတဲ့မာလာလာကလှုပ်ရှားခဲ့တာဖြစ်ပါတယ်။သူမဟာနာမည်ဝတ်နဲ့ကွန်ပျူတာမှာဘလော့တစ်ခုစဖွင့်ပြီးရေးသားခဲ့တာမို့အမျိုးသမီးရပိုင်ခွင့်အတွက်တိုက်ပွဲဝင်သူဖြစ်နေတဟုန်တို့ကြော်ကြလာတာပါ2012ခုနှစ်မှာတာလီဘန်တွေကသူစီးလာတဲ့ចောင်းကားကိုတိုက်ခိုက်ပြီးသူ့ကိုလုချံခဲ့တာမို့သေလောက်တဲ့ဒဏ်ရာတွေရခဲ့ပါတယ်သူ့ကိုဗြိတိန်နိုင်ငံမှာခွဲစိတ်မှုမျိုးစုံလုပ်ပြီးသူ့ရဲ့လက်ဘင်းကတနက်ကြီးဆန်းကိုထုတ်ပစ်ခဲ့ရတဲ့အပြင်အုံနောက်ရောင်နာကိုပါရော်ပါအောင်လုပ်ပေးခဲ့ရပါတယ်အဲ့ဒီချိန်ကစပြီးသူဟာဗြိတိန်နိုင်ငံမှာနေထိုင်ပေမဲ့အမျိုးသမီးရပိုင်ခွင့်အတွက်ဆက်လက်လှုံ့ဆော်နေပြီးဇန်နဝါရီလထဲမှာကုလသမဂ္ဂမှာမိန့်ခွန်းပြောကြခဲ့တယ်လို့ဒီသတင်းပတ်အစောပိုင်းမှာလည်းသူ့အထိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့ကိုရီမှတ်တမ်းတစ်စောင်ကိုထုတ်ဝေခဲ့ပါတယ်။ Sakharov ဆုရခဲ့သူတွေထဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တောင်အာဖရိကတိုက်ကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးခေါင်းဆောင် Nelson Mandela နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်း Kofi Annan တို့လည်းပါဝင်ပါတယ်။